ပြီးခဲ့တဲ့ကြာသပတေးနေ့ကစပိန်နိုင်ငံဘာစီလိုနာမြို့ကလူအုပ်ထဲကိုကားနဲ့ဝင်တိုက်သွားတဲ့ကားမောင်းသူကိုဖမ်းဆီးနိုင်ဖို့အတွက်စပိန်အာဏာပိုင်တွေလိုက်လံရှာဖွေနေပြီးဒီကနေ့တနင်္ဂနွေနေ့မှာတော့စပိန်နိုင်ငံအရှေ့မြောက်ပိုင်းကရီပိုးနဲ့မန်နျူးမြို့တွေမှာရှာဖွေခဲ့ကြပါတယ်စပိန်ရဲ့တပ်ဖွဲ့ကလမ်းတွေမှာအတားအဆီးတွေချပြီးအသက်22နှစ်အရွယ်မော်ရိုကိုနိုင်ငံသားယူနွတ်အဘူရာကုတ်ကိုဖမ်းမိဖို့အတွက်ကြိုးပမ်းနေကြပါတယ်။ကြာသပတေးနေ့ကတိုက်ခိုက်မှုကြောင့်73ယောက်သေဆုံးပြီး100ကျော်ထဏ်ရာရခဲ့ပြီးအဲ့ဒီတိုက်ခိုက်မှုနောက်ွယ်မှာအဘူရာကုတ်ရှိနေတယ်လို့ရဲတပ်ဖွဲ့ကတန်တရားဖြစ်နေတာပါ။ဘာစီလိုနာမြို့မှာတိုက်ခိုက်မှုတွေဖြစ်ပွားပြီးနိုင်ပန်းအချာမှာပဲကမ်ဘရီအပန်းဖြေမြို့မှာလည်းကားတစ်စင်းကလူထွက်ကိုဝင်တိုက်ခဲ့တာကြောင့်တယောက်သေဆုံးပြီး6ယောက်ထဏ်ရာရပါတယ်။အဲ့ဒီတိုက်ခတ်မှုကိုလုပ်တဲ့သူတွေကကားထဲကနေထွက်ပြေးတဲ့အချိန်မှာရဲကပြစ်ခတ်ဖမ်းဆီးခဲ့လို့မတင်ကောက်သူ၅ဦးသေဆုံးသွားပါတယ်။အဘူယာကုတ်အပြင်နောက်ထပ်တန်တရားရှိတဲ့လူ၂ယောက်ကိုလည်းရဲကလိုက်လံရှာဖွေနေပြီးဒီထဲကတယောက်ကတော့ Abdel Baki SSD ဆိုတဲ့ဘာသာရေးဆရာတယောက်လည်းပါဝင်ပါတယ်။ SSD ကဒီတိုက်ခတ်မှုကိုလုပ်တဲ့သူတွေကတချို့တွေကိုအစွန်းရောက်တွေဖြစ်လာအောင်လုပ်ခဲ့တယ်လို့အာနာပိုင်တို့ကယူဆနေကြပါတယ်ရှင်။